ဒေါ်ဆန်းစုကြည်ကိုသမရဖြစ်ခွင့်အတော်လေးအတားဆီးဖြစ်စေတဲ့အခြေခံဥပဒေကို2015ရွေးကောက်ပွဲမတိုင်မီရွေးကောက်ပွဲအမိပြင်ဆင်နိုင်မဲ့လက္ခဏာတွေအခုမှအချိန်မှတွေ့နေရပါတယ်။နိုဘယ်ငြိမ်းချမ်းရေးဆုရှင်ဒေါ်ဆန်းစုကြည်ရွေးကောက်ပွဲမှာဝင်ရောက်ရှင်ပြိုင်ခွင့်ရစေမဲ့အခြေခံဥပဒေပြင်ဆင်ရေးအစိုးပြုချက်တွေနဲ့ပတ်သက်လို့ VOA သတင်းတောက် Garyly Pollard ကစူးစီးတင်ပြပေးထားပါတယ်။မတ်သိန်ဂီထိုက်ကပြောပြပေးမှာပါရှင်
။မြမတိုက်ခန့်ခေါင်းဆောင်ဒေါ်ဆန်းစုကြည်ဟာဆိုရင်2015ရွေးကောက်ပွဲမှာသမရအရွေးခံနိုင်ခွင့်အတွဲအခြေခံဥပဒေမှာမဖြစ်မနေပြင်ဆင်ရမယ့်အချက်တွေကိုလွှတ်တော်ကတွန်းအားပေးလှုံ့ဆော်ရမယ့်နောက်ဆုံးအခြေအနေနဲ့ရင်ဆိုင်နေရပါတယ်။ဒီသတင်းပတ်မှာတော့အဓိကကြားတဲ့နိုင်ငံရေးသမားတွေစီကအခြေခံဥပဒေပြင်ဆင်ရေးကိုထောက်ခံတယ်ဆိုတဲ့ပြောဆိုချက်တွေထွက်ပေါ်ခဲ့ပေမဲ့လည်းသူတို့ကဘယ်ချက်တွေကိုပြင်ဆင်တာကိုထောက်ခံတယ်လဲဆိုတာကတော့ရှင်းရှင်းလင်းလင်းမရှိသေးပါဘူး။အခြေခံဥပဒေတဲကပုံမှန်59စလုံးမှာသမရအဖြစ်ဝင်ရောက်ရွေးခံမဲ့သူရဲ့အိမ်တောင်ဘက်သားသမီးတွေနဲ့သူတို့ရဲ့အိမ်တောင်ဘက်တွေဟာနိုင်ငံခြားသားခံယူထားသူတွေမဖြစ်ရဘူးဆိုတဲ့အချက်ကဒေါ်အောင်ဆန်းစုကြည်ကိုသမရလောင်းဖြစ်ခွင့်တားဆီးထားတဲ့အချက်ပဲဖြစ်ပါတယ်။ဒေါ်အောင်ဆန်းစုကြည်ကဗြိတိန်နိုင်ငံသားမိုက်ကယ်အဲရစ်ကိုလက်ထပ်ခဲ့သူဖြစ်တယ်လို့သူ့သားနှစ်ဦးဟာလည်းမြန်မာနိုင်ငံသားတွေမဟုတ်ကြပါဘူး။သမရလောင်းဖြစ်ခွင့်အတွက်နောက်လိုအပ်ချက်တစ်ခုကတော့စီရေးအတွေ့အကြုံရှိဖို့ဆိုတာဖြစ်ပါတယ်မြန်မာနိုင်ငံမှာစစ်တပ်ထဲအမျိုးသမီးစစ်မှုထမ်းခွင့်ကိုဒီမတိုင်ခင်ကအထိပိတ်ပင်ထားတာပါနောက်ထပ်သမရသက်တမ်းအရွေးမခံတော့ဘူးလို့ပြောဆိုထားတဲ့လက်ရှိသမရဦးသိန်းစိန်ကအခြေခံဥပဒေပြင်ဆင်ရေးကိုထောက်ခံတဲ့အကြောင်းကြာသာပတိနေ့ကနိုင်ငံပိုင်သတင်းမီဒီယာကနေပြောဆိုခဲ့ပါတယ်မြန်မာပြည်သူအများအပြားကတော့အရင်စစ်အစိုးရကိုဆန့်ကျင်တွန်းလှန်ခဲ့တဲ့ဒေါ်အောင်ဆန်းစုကြည်သာသမရဖြစ်ခဲ့ရင်တော့နိုင်ငံရဲ့ပြုပြင်ပြောင်းလဲရေးအတွက်အောင်မြင်မှုအတိုင်းအတာတစ်ခုဖြစ်လိမ့်မယ်လို့ယုံကြည်ထားကြတာပါ။တောက်ချန်နေတုန်းကရန်ကုန်မြို့နယ်မှာအခြေခံဥပဒေပြင်ဆင်ရေးအတွက်ဆန္ဒထုတ်ဖော်ခဲ့ကြသူ30လောက်မှမမှွေးလဲပါဝင်ခဲ့ပါတယ်။
ကျမတို့ကောင်းဆောင်ဒေါ်အောင်ဆန်းစုကြည်ကို1990ခုနှစ်ကတည်းကရွေးကောက်ပွဲမှာသမရလုပ်ဖို့တင်ထားတာပါ။နော်အခုဒီသမတမဖြစ်သေးဘူးလေအခု2008ဘွယ်စည်းဘုံမှာလည်းဒီဒေါ်အောင်ဆန်းစုကြည်သမတပြေကိုတားမြစ်ထားတဲ့ဥပဒေတွေကတင်းကျပ်နေတယ်လို့ထင်ပါတယ်အဲ့တော့ပြည်သူလူထုဆန္ဒနဲ့ကလုံးဝမကိုက်ညီဘူးဒါကြောင့်မလို့ဟိုဒီပြီးတော့59စလုံးနဲ့ခါကြီးပြင်ညင်နေပေါ့တကယ်တော့ပြင်ညင်တာအဒီတို့ကစောက်တော့လုံးမှာ
တင်းနယ်လာနေတော့ကအနာရပြည်တော်စုကြန့်ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီရဲ့ဗဟိုကော်မတီကအခြေခံဥပဒေတွေကအချက်51ချက်ကိုပြင်ဆင်ရေးမဲခွဲဆုံးဖြတ်ဖို့နေပြည်တော်မှာတွေ့ဆုံခဲ့ကြပါတယ်။ဒီအချက်တွေထဲမှာဆိုရင်ဒေါအောင်ဆန်းစုကြည်ကိုဝင်ရောက်ရှင်ပြိုင်ခွင့်ပြုနိုင်ဖို့ပြင်ဆင်မဲ့အချက်တွေလည်းပါဝင်ပါတယ်။2008ခုနှစ်လူမှုဆန္ဒကောက်ယူပွဲနဲ့အတည်ပြုခဲ့တဲ့မြမအခြေခံဥပဒေကိုပြင်ဆင်ဖို့ကတော့စစ်သားလွှတ်တော်အမှတ်25ရာခိုင်နှုန်းပါဝင်တဲ့လွှတ်တော်ရဲ့85ရာခိုင်နှုန်းထောက်ခံဖို့လိုအပ်နေတာပါ။ဒီ25ရာခိုင်နှုန်းသောစစ်သားလွှတ်တော်အမတ်တွေကဒေါ်အောင်ဆန်းစုကြည်ဝင်ရောက်ရွေးခံခွင့်အတွက်အခြေခံဥပဒေပြင်ဆင်ရေးကိုထောက်ခံမလားဆိုတာကတော့ရှင်းရှင်းလင်းလင်းမရှိသေးပါဘူး။အရင်တုန်းကတော့စစ်သားလွှတ်တော်အမတ်တွေကအခြေခံဥပဒေပြင်ဆင်ရေးကိုမထောက်ခံကြဘူးဆိုပြီးမြမနိုင်ငံရေးသုံးသက်သူရစ်ချတ်ဟိုဆေးကပြောပါတယ်။သမရဦးသိန်းစိန်ကအခြေခံဥပဒေကိုပြင်ဆင်မှုထောက်ခံတာဟာလက္ခဏာကောင်းတရဖြစ်ပေမဲ့လည်းဦးသိန်းစိန်အနေနဲ့အခြေခံဥပဒေပြင်ဆင်ရေးကိုအာမခံမပေးနိုင်ဘူးလို့လည်းသူကပြောပါတယ
် We have a consensus among all the key political stakeholders in the country that some sort
ကျွန်တော်တို့မှမြန်မာနိုင်ငံအဓိကကြတဲ့နိုင်ငံရေးမှာပါဝင်သူတွေအားလုံးရဲ့သဘောဆန္ဒကောက်ယူထားချက်ရှိပါတယ်အဲ့ဒီထဲမှာဆိုရင်တချို့အချက်တွေကတော့အခြေခံဥပဒေပြင်ဆင်ရေးကလိုအပ်ပါတယ်ဒါပေမဲ့ဘယ်အချက်တွေကိုပြင်ဖို့လိုအပ်တယ်လဲဆိုတာနဲ့အခြေခံဥပဒေသစ်ဟာဘယ်လိုဖြစ်သင့်လဲဘယ်အချိန်မှာပြင်သင့်လဲဆိုတဲ့အချက်တွေကတော့တိတ်ကိုအလှမ်းဝေးနေသေးပါတယ
်အခြေခံဥပဒေပြင်ဆင်ရေးအစိုးပြုချက်တွေထဲမှာတရားသူကြီးချုပ်နဲ့တရားရုံးချုပ်တရားသူကြီးတွေကိုဘယ်လိုရွေးချယ်ကြမလဲဆိုတာနဲ့သူတို့ဟာဥပဒေရေးရာအထွေအကျုံတွေရှိဖို့မရှိဖို့ဆိုတဲ့အချက်တွေလည်းပါဝင်ပါတယ်ဒီအစိုးပြုချက်တွေထဲမှာအစိုးရစစ်တပ်နဲ့အပြစ်ခတ်ရက်စဲရေးလှုပ်ဆောင်နေကြတယ်တိုင်းသားအဖွဲ့တချို့ကလည်းကိုယ်ပိုင်အုပ်ချုပ်ခွင့်အမိန့်အာမခံချက်ပေးဖို့လည်းပါဝင်ပါတယ်ရှင်